in Burmese.
Mingla nyang ngi kemasi.
ဒီအမေရိကန်ဆိုင်ရဲ့2019ခုနှစ်အောက်တိုဘာလ29ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ18 19 25တို့ကနေဖမ်းယူနိုင်ပါလိမ့်ရှင်။ဒီမှာခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုကိုသားညူနဲ့အတူကျွန်တော်ရန်တိုင်းကတင်ဆက်ပေးသွားမှာဖြစ်ပါတယ် IS အစွန်ရောက်အဖွဲ့ရဲ့ခေါင်းဆောင်အဘူဘကာအယ်ဘာဒာဒီဟာစီးရီးယားနိုင်ငံတွင်ကအမေရိကန်ရဲ့စီးနင်းတိုက်ခိုက်မှုအတွင်းမှာတည်ဆုံသွားတယ်လို့မှတ်ယူကြောင်းအမေရိကန်သတင်းတွေကဖော်ပြနေကြပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံဆက်ဆံရေးဟာတိုးတက်ကောင်းမွန်မှုမရှိဘဲဒီဆက်ဆံရေးကနေအပြန်အလှန်တိုက်ခိုက်မှုတွေအချိန်မီဖြစ်လာနိုင်တယ်လို့ရောက်ကိုရီးယားအစိုးရအကြီးတန်းဌာနရှိသူတယောက်ကဒီနေ့မှသတိပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါပြီဗျာ
အခုညနေဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မနေ့ကAA ရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းသွားသူတွေကိုစစ်တပ်ကလိုက်လံရှာဖွေရမှာပြစ်ခတ်မှုတွေရှိခဲ့ပြီးတချို့သေဆုံးဒဏ်ရာရခဲ့တယ်လို့ဆိုပါတယ်
IS အစွန်ရောက်အဖွဲ့ရဲ့လှုပ်ရှားမှုတွေကိုနောက်ကွယ်ကနေကြိုးကန်လှုပ်ရှားနေတဲ့ဒီခေါင်းဆောင်ဒီအဘူဘကာအယ်ဘာဒါဒီဟာစီးရီးယားနိုင်ငံတွင်ကအမေရိကန်စီးနင်းတိုက်ခိုက်မှုတွေအတွင်းမှာတည်ဆုံသွားတယ်လို့မှတ်ယူကြောင်းအမေရိကန်သတင်းတွေကဖော်ပြနေကြပါတယ်စီးရီးယားနိုင်ငံအစ်တလစ်ခရိုင်တွင်မှာဘာဒါဒီကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အမည်မဖော်လိုတဲ့အမေရိကန်တာဝန်ရှိသူတို့က AP သတင်းဌာနကိုစနေနေ့နောက်ပိုင်းမှာပြောကြားခဲ့ပါတယ် IS ခေါင်းဆောင်ဟာဒီပောက်ခွဲမှုတွင်တည်ဆုံသွားရဆိုတဲ့သတင်းကိုအတည်ပြုချက်ရဖို့ဆောင်းဆိုင်နေလုံးပဲဖြစ်တယ်လို့ပြောကြားလိုက်ပြီးအသေးစိတ်အချက်အလက်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိခဲ့ပါဘူးဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အဲအဆိုပါပုဂ္ဂိုလ်မှာတရားဝင်ပြောပိုင်ခွင့်မရှိတာကြောင့်သူကအမည်မဖော်လိုတဲ့ပုဂ္ဂိုလ်ဖြစ်နေပြောခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့သူ့အနေနဲ့အရေးပါတဲ့ကြေညာချက်ကြီးတစ်ခုကိုထုတ်ပြန်သွားဖို့ရှိတယ်လို့စနေနေ့ညက Twitter ကနေရေးပါတယ်တိတ်ကိုကြီးမားတဲ့ကိစ္စကြီးတစ်ခုအခုလေးတင်ဖြစ်သွားခဲ့တယ်လို့ဒေါ်နယ်ထရန့်ကဆိုထားပါတယ်ဒေါ်နယ်ထရန့်ဟာတနင်္ဂနွေနေ့မနက်ဝါရှင်တန်ဒေသစံတော်ချိန်မနက်9နာရီမှာအရေးကြီးတဲ့ကြေညာချက်ကိုထုတ်ပြန်သွားမှာဖြစ်တယ်လို့အင်ဂျီတော်ပြောခွင့်ရဟိုဂန်ဂျစ်တလီကပြောပါတယ်အမေရိကန်တပ်တွေကိုစီးရီးယားနိုင်ငံကနေပြန်ရုပ်သိမ်းလိုက်တာကြောင့် ISG ပြန်ခေါင်းထောင်လာမှာကိုဆိုရမှုတွေဖြစ်နေချိန်မှာပဲအခုလိုမျိုးအမေရိကန်ကစီးရီးယားနိုင်ငံတွင်းမှာတိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
သမ္မတ်ထရန့်ကိုအရေးယူဖို့စုံစမ်းစစ်ဆေးဖို့အတွက်အခုတနင်္လာနေ့အောက်လွှတ်တော်ကျန်းလာစစ်ဆေးမှုမှာလက်ရောက်တက်သည့်ခံမှုရှိတဲ့အင်ဂျီရောဂျန်ပီဟောင်းတူကဖရက်တရားရုံးကနေညွှန်ကြားချက်တောင်းခံနေပါတယ်အောက်လွှတ်တော်စင့်ခေါ်မှုအတိုင်းပဲလက်ရောက်ထွက်ဆိုပေးရမလားဒါမှမဟုတ်အောက်လွှတ်တော်စုံစမ်းမှုတွေကိုပူးပေါင်းဆောင်ရွက်ခြင်းမလုပ်ဖို့သမ္မတ်ထရန့်ရဲ့ညွှန်ကြားချက်အတိုင်းလုပ်ရမလားဆိုတာကိုသူကမေးတာပါအောက်လွှတ်တော်ကနေပြီးတော့သူ့ကိုစင့်ခေါ်ထားတာကိုသွားရမလားဒါမှမဟုတ်သမ္မတထရန့်ရဲ့ညွှန်ကြားချက်အတိုင်းသမ္မတကိုစုံစမ်းစစ်ဆေးနှင်မှုလွှတ်တော်လုပ်ငန်းစဉ်နဲ့ပူးပေါင်းစရာမလိုဘူးဆိုတဲ့အတိုင်းပဲနေရမလားဆိုတာကိုဒုတိယမျိုးသားလူမျိုးရေးအကြံပေးရရှိဟောင်းဖြစ်တဲ့ Charles Cooperman ကဝါရှင်တန်ကတရားသူကြီးကိုမေးမြန်းစုံစမ်းထားတာဖြစ်ပါတယ်အုပ်ချုပ်ရေးနဲ့တရားစီရင်ပိုင်းမှာအခုလိုမျိုးအပြိုင်ဆိုင်ဖြစ်နေတဲ့အပေါ်မှာသူ့ဘက်ကစိတ်တိုင်းမကျဖြစ်နေတဲ့ဆိုပြီးတော့လည်းပြောထားပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ YPG Cards ပြည်သူ့စစ်အဖွဲ့အနေနဲ့သတ်မှတ်ထားတဲ့အချိန်တွင်အဲ့ဒီနေရာကနေမထွက်ခွာဘူးဆိုရင်တူရကီစစ်တပ်အနေနဲ့အဲ့ဒီနယ်စပ်မှာရှိတဲ့ဒီအကြမ်းဖက်သမားတွေကိုရှင်းထုတ်သွားမှာဖြစ်တယ်ဆိုပြီးတော့တူရကီသမ္မတရေဂျက်တာယီအာရဝန်ကမနေ့စနေနေ့မှာပြောကြားလိုက်ပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းက Cards အဖွဲ့အနေနဲ့အဲ့ဒီနေရာကနေအင်္ဂါနေ့ဒီ Green Data စံတော်ချိန်15နာရီမှာထွက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တူရကီသမ္မတအာရဒွန်တို့အခုသတင်းပတ်အစောပိုင်းကရုရှားနိုင်ငံဆိုချီမြို့မှာသဘောတူခဲ့ကြတာဖြစ်ပါတယ်။ကတ်အဖွဲ့တွေကိုနိုင်ငံနယ်ဇက်ကနေကီလိုမီတာ30တွင်းကနေဖယ်ရှားပေးဖို့အတွက်ရုရှားရဲ့ဒီစစ်ရဲတပ်ဖွဲ့တွေနဲ့စီးရီးယားနယ်ဇက်လုံခြုံရေးတပ်ဖွဲ့တွေကကူညီဆောင်ရွက်ပေးသွားမှာဖြစ်တယ်လို့ရုရှားကပြောပါတယ်။တူရကီအစိုးရကတော့စီးရီးယားဒီမိုကရက်တစ်တပ်ဦး SDF အဖွဲ့တွေကအဓိကအဖွဲ့တစ်ခုဖြစ်တဲ့ YPG အဖွဲ့ဟာစစ်သွေးကြောအဖွဲ့ဖြစ်တယ်လို့ဆွဲထားပြီးတော့အမေရိကန်ကသူတို့ကိုထောက်ခံနေတဲ့ပုံမှာလဲဝေဖန်လိုက်ပါတယ်။တူရကီသမ္မတအာရဝန်ကတော့သူ့နိုင်ငံအတွက်မှာခိုးလုံနေတဲ့စီးရီးယားဒုက္ခသည်3000ကျော်အတွက်သူတို့လှုပ်ဆောင်နေတဲ့ဘေးအန္တရာယ်ကင်းမဲ့ဆုံးအစီအစဉ်ကိုနိုင်ငံကအနေနဲ့ထောက်ခံဖို့တိုက်တွန်းလိုက်ပါတယ်။ဒီအစီအစဉ်ကိုမထောက်ခံဘူးအကူအညီမပေးဘူးဆိုရင်တော့သူတို့ရဲ့နယ်စပ်ဂိတ်တွေကိုဖွင့်ပေးပြီးတော့သူတို့နိုင်ငံထဲမှာရှိနေတဲ့ဒီစီးရီးယားဒုက္ခသည်တွေကိုဥရောပကိုတွားခွင့်ပေးမှာဖြစ်တဲ့ဆိုပြီးတော့ တူရကီသမ္မတရေဂျက်တာယီအာရဝန်ကချိန်ချောက်ထားပါတယ်ခင်ဗျာ
။ဆိုမာလီယာနိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့ပတ်လန်မှာရှိတဲ့ IS စစ်သည်ကြော်ရီရဲ့ပုံခူရနေရာတစ်ခုကိုအမေရိကန်ပက်ထင်းတပ်ဒုံးရင်တိုက်ခိုက်ရမှာတောထဲမှာရှိတဲ့ Frankincense ဒီစီးမွေးရှာနေသူ၂ဦးကိုမှောင်ရင်ပြစ်ခတ်ခံရလို့သိဆုံးသွားတယ်ဆိုပြီးတော့ဒေသခံတူဦးနဲ့အဲ့ဒီအဖြစ်ပြက်မှာတက်ရှင်ကြံရသူတူက VOA ကိုပြောပါတယ်။တောက်ကြနေကတိုက်ခိုက်မှုတွေမှာအခြားစီးမွေးရှာသူတူလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။ဆိုမာလီယာနိုင်ငံရှေ့မြောက်ပိုင်းမှာရှိတဲ့ Barikian အတွင်းကဂူလစ်တောင်တန်းဒေသတဲ့အမီယောဒီယောဆွန်မှာသူတို့စီးမွေးရှာနေတော့ခုလိုမျိုးတိုက်ခိုက်ခံရတာဖြစ်တဲ့ဆိုပြီးတော့ဒေသခံတွေကပြောပါတယ်။ဒါပေမဲ့လို့လဲအမေရိကန်စစ်တပ်ဒီအာဖရိကဒေသကုကရေးဌာနကတော့ဒါကိုညှင်းဆို့ပြီးတော့သူတို့ဟာဒေသတွင်းမှာရှိတဲ့ ISD ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပြောပါတယ်။စစ်စီရင်တွင်းမှာကြံဖက်ဝါရီ၃ဦးသေဆုံးပြီးတော့ရသား၁ဦးတလီကိုမှထိခိုက်ဒဏ်ရာရတာမျိုးမရှိဘူးလို့အမေရိကန်စစ်တပ်ကထုတ်ပြန်ပါတယ်။အဲ့ဒီဒေသမှာခုလိုမျိုးတိုက်ခိုက်ခံရတဲ့အခါအမေရိကန်တိုက်ခိုက်မှုကြောင့်ရသားတွေထိခိုက်သေဆုံးတယ်ဆိုပြီးတော့ဆိုမာလီယာစစ်သေးကြော်တွေဘက်ကဝါရဖြန့်ချီလေးရှိပြီးတော့ဒေသခံတွေကိုလည်းအမှားသတင်းတွေဖြန့်လေးရှိပါတယ်။အခုလိုအခြေအနေတွေရှုပ်ထွေးမှုကြောင့်ရပ်သားထိခိုက်မှုတွေနဲ့ပတ်သက်လာလို့ရှိရင်သတင်းဌာနတွေအနေနဲ့ကအဲဒီမှာတီးကြတီးပြုတ်နိုင်ဖို့တော့ခက်ပါတယ်။ဒါပေမဲ့လည်းအခုဖြစ်ပျက်မှာအသက်ရှင်ကျန်ရသူလို့ဆိုပြီးတော့ view ကိုပြောသူကတော့သူတို့၃ဦးဒီစစ်မွေးရှာထွက်နေချိန်မှာဒုံးလက်နက်ကသူတို့ရှိရာကိုတိုက်ရိုက်ပစ်ခတ်တာကြောင့်၂ဦးသေဆုံးသွားတယ်လို့ပြောနေပါတယ်။သူပြောဆိုချက်နဲ့ပတ်သက်ပြီးတော့လည်း view ကတိကျတည်ပြလို့တော့မရပါဘူး။ဒါပေမဲ့နောက်ထပ်ဒေသခံတူကတော့အခုနောက်ဒီအသက်ရှင်ကျန်တဲ့သူလို့ပြောသူရဲ့စကားမှန်တယ်ဆိုတာကို view ကိုပြောပြီးတော့အခုလိုဖြစ်ရကြောင်းဆိုမာလီယာဆွေးရအနေနဲ့စုံစမ်းစစ်ဆေးပြီးတော့နင့်နာတဲ့မိသားစုတွေကိုနင့်နာချေပေးနိုင်ရေးဆောင်ရွက်ပေးဖို့တောင်းဆိုရတယ်။အခုဒီဒုံးလက်နက်တိုက်ခိုက်မှုဖြစ်ပွားတဲ့နေဟာဆိုလို့ရှိရင် IS စစ်သွေးကြော်တွေခေါအောင်တဲ့နေရာဆိုပြီးတော့လူသိများပါတယ်။ကြောက်တောင်ကြောက်ခဲထူထပ်တဲ့နေရာဖြစ်ပြီးတော့အဲ့ဒီမှာဒီရွှေနဲ့ခုနကစင်းမွေးတတ်တူရှာဖွေသူတွေများပါတယ်။အဲ့ဒီဒေသမှာပဲပြီးခဲ့တဲ့ Ebrola တိုက်ခိုက်မှုတွင်ဆိုမာလီယာဒေသက IS ဒုတိယခေါင်းဆောင် Abdullah Kamin Dukip ဆိုသူတည်ဆုံးခဲ့ပါတယ်။မီလာရုံကအလားတူပက်ထင်းတပ်ဒုံးရင်တိုက်ခိုက်မှုမှာလည်း IS တိုက်ခိုက်သမား73ဦးတည်ဆုံးခဲ့ပူးပါတယ်။အဲ့လိုမျိုး American ရဲ့ဒုံးတိုက်ခိုက်မှုတွေအတွင်းအရသာထိခိုက်တည်ဆုံးမှုတွေလည်းရှိခဲ့ပူးပါတယ်ခင်ဗျာ။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.19kHz 1068.3 5.19kHz 1995နဲ့5.25kHz 1965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတနင်္ဂနွေနေ့နောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံဆက်ဆံရေးဟာတိုးတက်ကောင်းမွန်မှုမရှိဘဲနှစ်နိုင်ငံကြားရန်လိုတဲ့ဆက်ဆံရေးကနေအပြန်အလှန်ပြစ်ခတ်မှုတွေလည်းအချိန်မီ၍ဖြစ်လာနိုင်တယ်လို့မြောက်ကိုရီးယားအစိုးရရဲ့အကြီးတန်းတာဝန်ရှိသူတယောက်ကဒီကနေ့မှသတိပေးလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အရင်ထောင်လိုက်အကြီးကဲဟောင်းကင်မြောင်ချိုးစီကအခုလိုပြောကြားလိုက်တာဟာဒီနှစ်မကုန်ခင်မှာနျူကလ িয়ার ဆွေးနွေးမှုတွေပြန်စတင်နိုင်ဖို့အမေရိကန်ကိုဖိအားပေးလိုက်ဒါလည်းဖြစ်ပုံရပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားရပ်တန့်နေတဲ့နျူကလ িয়ার ဆွေးနွေးမှုတွေအခုနှစ်မကုန်ခင်ပြန်စတင်နိုင်မှုအတွက်မြောက်ကိုရီးယားဘက်ကတစ်ဖက်သက်သတ်မှတ်ထားတာဖြစ်ပါတယ်။မြောက်ကိုရီးယားတာဝန်ရှိသူတွေဘက်ကအမေရိကန်အစိုးရအဖွဲ့ကိုပြင်းပြင်းထန်ထန်ဝေဖန်နေပေမဲ့လည်းအမေရိကန်သမ္မတ ထရမ့်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ယင်းဤရဲ့ဆက်ဆံရေးရှိကြောင်းပြောကြားပြီးတော့သူ့ပေါ်လဲလာပေါင်းများစွာချီးကျူးပြောဆိုနေတာပါ။နိုင်ငံဆက်ဆံရေးကအကြိမ်များစွာအဆင်မပြေဖြစ်ခဲ့ပေမဲ့လည်းခေါင်းဆောင်တို့ဦးရဲ့ယင်းဤရဲ့ဆက်ဆံရေးကြောင်းဆက်ပြီးထိန်းထားနိုင်ခဲ့ကြောင်းကင်မြောင်ချိုးကသူ့ရဲ့ဒီကြေညာချက်ထပ်မပြောထားတဲ့ဆိုပြီးတော့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းကဖော်ပြပါတယ်။ဒါပေမဲ့လည်းအရာတိုင်းမှာအကန့်အသတ်တွေရှိစမြဲဖြစ်ပြီးတော့ပုဂ္ဂိုလ်ရေးရင်းနှီးမှုကအမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးစိုးမလာအောင်ကာကွယ်နိုင်ဖို့အမြဲတမ်းအာမမခံနိုင်ဘူးလို့လည်းကင်မြောင်ချိုးကအဲ့ဒီကြေညာချက်ထဲမှာပြောထားပါတယ်။အခုလိုပြောတာကဒီမြောက်ကိုရီးယားကသူတို့ဘက်ကဆွေးနွေးမှုတွေကိုပြန်ဆောက်ဖို့အတွက်ထပ်လောင်းပြောကြားလိုက်ရဖြစ်ပြီးတော့အမေရိကန်ကတော့ဒီကြေညာချက်ဟာတစ်ဖက်သက်ဆန်ပြီးတော့တိတ်အေးမပါဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာ။
အခုတနင်္ဂနွေနေ့ဟောင်ကောင်ဆန္ဒပြမှုတွေမှာဟောင်ကောင်ရဲရနေပြီးတော့မြေယိုဘုံစုတုံးပြီးတော့လူစုခွဲခဲ့တာကြောင့်မလို့ဆန္ဒပြသူတွေထိခိုက်မှုရှိပြီးတော့ဒီလက်နဲ့ချီချတဲ့ဒီမူစီရေးဆန္ဒပြမှုပေါ်ရဲရဲ့ကင်တွေမှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေလည်းတိုးနေပါတယ်။ဟောင်ကောင်မှာရှိတဲ့ Waterfront ပန်းချီမှာဆန္ဒပြမယ်ဆိုပြီးတော့ဥဆောင်စီစဉ်သူတွေကလုခဲ့ပြီးတော့ရဲကဒါကိုခွင့်မိချက်မပေးဘဲနဲ့ဆန္ဒပြသူတွေကိုအဲ့ဒီနေရာကနေပြီးတော့မောင်းထုတ်ရင်းအခြေအနေတွေတင်းတင်းမာမာအခြေအနေဖြစ်တာပါ။ဆန္ဒပြသူတွေကရဲကူအော်ဟစ်ပြောဆိုရင်းနဲ့တစ်ဖက်မှာရဲကမြေယိုဘုံတွေတုံးပြီးတော့လူအုံနောက်လိုက်ပြီးတော့အတင်းလူစုခွဲပါတယ်။ဟောင်ကောင်ရဲကအခုလိုဆန္ဒပြသူတွေပေါ် rubber duck တွေမြေယိုဘုံတွေမိသက်ပိုက်တွေအင်အားအဆမတန်တုံးနေဆိုပြီးတော့တော်လေးဝေဖန်ခံရပါတယ်။တစ်ဖက်မှာလည်းဆန္ဒပြသူတွေဘက်ကနေပြီးတော့ဒီဟောင်ကောင်အချုပ်ရေးအာဏာပိုင်တွေကနေပြီးတော့အမိန့်ထုတ်ထားတဲ့ဆန္ဒပြစင်မှာမျက်နှာဖုံးမတက်ဆိုရမတက်ရဆိုရဲဒ ဒီစီမံကိုချိုးဖောက်ပြီးတော့မြန်မာဘုတ်တဆနာပြမှုတွေရှိတယ်လို့ပဲရဲကူလည်းဒီဒုတ်ဒီရဲ့ပြန်လည်းတံပြန်ပြစ်ခတ်တိုက်ခိုက်မှုတွေရှိတယ်လို့သိရပါတယ်
။အိန္ဒိယဝန်ကြီးချုပ်နရေန္ဒရာမိုဒီကိုပါကစ္စတန်နိုင်ငံကသူတို့ရဲ့လေပိုင်နက်ကိုအသုံးပြုခဲ့မဖြစ်ဘူးလို့ညွှန်ဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံပိုင်းကက်ရှမီးယားဒေသမှာလူခွင်ချိုးဖောက်မှုတွေဟာစိုးရိမ်စရာကောင်းလောက်အောင်ဖြစ်နေတာကြောင့်အခုလိုမျိုးအိန္ဒိယဝန်ကြီးချုပ်ကိုပါကစ္စတန်လေပိုင်နက်ကိုဖြတ်သန်းအသုံးပြုခဲ့မပေးတာလို့လည်းဆိုပါတယ်။နိုင်ငံသားသူပိုင်ကိုပိုင်ညင်းပွားနေတဲ့ဒီကက်ရှမီးယားဒေသမှာတင်းမာမှုတွေဖြစ်နေချိန်မှာပဲပါကစ္စတန်ဘက်ကအခုလိုဆုံးဖြတ်ခဲ့တာပါဒါဟာအိန္ဒိယဝန်ကြီးချုပ်ကိုပါကစ္စတန်နိုင်ငံရဲ့လေပိုင်နက်ကိုအသုံးမပြုဖို့ပါကစ္စတန်ဘက်ကအခုသတင်းပတ်တွင်းမှာပဲတတိယချိန်မြောက်ညှဉ်းဆန်းခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့လတုန်းကလည်းအိန္ဒိယသမ္မတရမ်နတ်ကိုဗစ်နဲ့ဒီဝန်ကြီးချုပ်မိုဒီတို့ရဲ့ပန်ကြားချက်တွေကိုပါကစ္စတန်ဘက်ကလက်မခံဘဲပယ်ချခဲ့ပါတယ်ခင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဒေသမှာတော်မီလောင်လူဒေသခံဒီလူကိုတောင်းအိုးရင်ရွှေပြောင်းမှုအမိထုတ်ခံထားရပါတယ်။မိလောင်မှုအရှိန်မြင့်လာတာကြောင့်မဖြစ်မနေနေရရွှေပြောင်းရမယ့်သူတွေအနေနဲ့ခုချက်ချင်းကိုပဲရွှေပြောင်းကြပါ။ဒါဟာအသက်နေရဆူရင်ရတဲ့ကြီးကြီးမားမားချင်းချောက်မှုအခြေအနေဖြစ်တယ်ဆိုပြီးတော့စွန်နူမာကောင်တီမြို့သက်ဌာနကနေပြီးတော့အခုတနင်္ဂနွေနေ့မနက်ပိုင်းမှာသတိပေးကြေညာနေတာဖြစ်ပါတယ်။တောင်းမီကြောင့်မလို့နေရတော်များများကိုမီးဖြတ်ဖို့အတွက် Pacific Gas and Electric ကုမ္ပဏီကနေပြီးတော့စိန်ကြီးနေ့လယ်ပိုင်းကဆုံးဖြတ်ခဲ့ပြီးတဲ့နောက်ကယ်လီဖိုးနီးယားဒေသခံလူဦးရေတန်ကနန်းထိလက်ဆက်မီပြတ်တောက်မှုတွေကြုံရပါတယ်။အရင်လတွေတုန်းကလည်း PG&E ကုမ္ပဏီအနေနဲ့တော်မီထိန်းချုပ်နိုင်ဖို့မီးဖြတ်တာတွေလုပ်ခဲ့တာကြောင့်လူဦးရေထောင်နှံလက်ဆက်မီမရဖြစ်ခဲ့ဘူးပါတယ်။ကုမ္ပဏီအနေနဲ့တော်မီလောင်တဲ့နေရာမှာတာဝါမကင်းမှုတွေရင်ဆိုင်ခဲ့ရတာကြောင့်လည်း PG&E ကုမ္ပဏီအနေနဲ့ကဒီကုမ္ပဏီဒီဝါလီခားမဲ့အခြေအနေလည်းစိုက်နေပါတယ်။အခုလောင်တဲ့မီးဟာလေပြင်းနဲ့ပူလောင်ခြောက်သွေ့မှုကြောင့်အခုတနင်္လာနေ့အထိကို San Francisco Bay Area မှာလောင်ကျွမ်းနေလိမ့်အောင်ပဲလို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
ဒီနိုင်ငံမှာအစိုးရကိုစန့်ကျင်တဲ့ဆန္ဒပြတဲ့သူရာပေါင်းများစွာဟာဘက်ဒဲမျိုးကဒရီယာရင်မြန်မာဒီနေ့ဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲတွေဖြစ်ချိန်ကစပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတွေထိတ်တိုက်တွေ့ခဲ့ကြပြီးဒီလိုဆန္ဒပြမှုတွေတဲမှာဆန္ဒပြတဲ့သူတွေဘက်က60ကျော်လောက်တိစုံသွားခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။ဆန္ဒပြတဲ့သူတို့ကတော့သူတို့အနေနဲ့ဒီအစိုးရဣရအစိုးရတစ်ခုလုံးကိုဖြုတ်ချဖို့အတွက်အခုလိုလာရောက်ဆန္ဒပြတာလို့ဆိုပြီးတော့ပြောပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. တင်းငွေနဲ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုသားညို့ဦးတို့ပြောပြပေးခဲ့ကြတာပါရှင်။အခုနားဆင်ရမယ့်သတင်းတွေမှာတော့ဒီလူမျိုးပေါင်းစုံနေထိုင်တဲ့ American New York ကတရားမဝင်နိုင်ငံခြားသားဆိုပြီးမုန်းတီးမှုပေါ်မှာအခြေခံတဲ့အခေါ်အဝေါ်တွေကိုကြီးလေးတဲ့တံခွေတက်မဲ့ဥပဒေတရက်အတီးဖြစ်လာနိုင်မလားဆိုတာဒီကအီဂျစ်မှာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကခေါင်းတလားတွေကိုမပြတ်မစီပဲတွေ့ခဲ့ရတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိသလိုအရင်ဆုံးတော့ရခိုင်ပြည်နယ်ထဲမှာအစိုးရရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းသွားသူတချို့တိစုံခဲ့တယ်ဆိုတဲ့အကြောင်းကိုပြောပြပေးသွားမှာပါရှင်အစိုးရတပ်ကရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ရွှေနေရီအမြန်ရေရင်ပေါ်ကဖမ်းဆီးခေါ်ဆောင်သွားခဲ့သူတွေနဲ့ AA အဖွဲ့ဝင်တချို့ထိခိုက်သေးဆုံးခဲ့တဲ့အကြောင်းရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကနေပြီးတော့ဒီကနေ့သတင်းထုတ်ပြန်ပါတယ်တပ်မတော်ဘက်ကတော့ AA အဖွဲ့ကိုသာပြစ်ခတ်တာဖြစ်ပြီးဖမ်းဆီးခံရသူတချို့ပြန်လွတ်လာတယ်လို့ပြောပါတယ်မနေ့က AA ကဖမ်းဆီးခေါ်ဆောင်သွားတဲ့လူ90ကျော်မှာခွင့်နဲ့ခရီးသွားနေတဲ့အရက်ဝတ်နဲ့ဒီစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေပါဝင်တဲ့အကြောင်းကိုလည်းတပ်မတော်ဘက်ကအတည်ပြုထားပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မနေ့ကအမြန်ရေရင်ပေါ်မှာပါလာတဲ့အရဝတ်နဲ့မြန်မာစစ်တပ်ရဲတပ်ဖွဲ့တွေပါဝင်အရသား90ကျော်ကို AA ဖွဲ့ကနေဖမ်းဆီးပြီးဆက်လီနဲ့ခေါ်ဆောင်လာမြန်မာစစ်တပ်ကရဟတ်ရင်နဲ့ပြစ်ကတ်မှုတွေကြောင့်ဖမ်းဆီးခံရသူတွေပါဝင် AA တပ်ဖွဲ့ဝင်တချို့တိတ်ဆိုးမှုရှိခဲ့တယ်လို့အေးပြန်ကြရေးတာဝန်ခံခိုင်တုခကပြောပါတယ
်ကျွန်တော်တို့ဒီရွှေနေပြည်ကနေချင်းချင်းခေါ်ဆောင်လာခဲ့တဲ့ချင်းချင်းခံတွေဟိုစီမံလိုက်ပါလာတဲ့ဆက်လက်တုံးကြီးရဲ့အဲ့ဒီလိုလုံခြုံတဲ့နေရာကိုဟိုယူလာတဲ့ရှင်ကအဲ့ဒီမှာဗမာခုတက်တက်နေပြီးတော့ရဟယင်တုံးကြီးနဲ့ဒါတောက်ဆောက်နေပြီးတော့ဘုံချတက်ခဲ့တဲ့တကြံလို့အဲ့ဒါအဲ့ဒီဆက်လက်တုံးကြီးမှာဆက်ဟိုကဟိုလိုက်ကြပါလေနော်ဟိုနောက်တစ်ကြီးကတော့နည်းနည်းပြည့်စည်သွားပြီးတော့ဆက်ပြေးလာမှာကြတော့အဲ့ဒီမှာဒီမြန်မာစစ်တပ်ရဲ့ဘုံချတက်ခဲ့တဲ့နေရာတွေအဲ့ဒီကျန်းမာရေးစီမံပါတဲ့အထင်းထင်းခံဒီမြန်မာစစ်တပ်တွေနဲ့ကျွန်တော်ရဲ့တပ်ဖွဲ့ဝင်တချို့ကအဲ့ဒီမှာပေတဲ့အဖြစ်ပါသွားတယ်ပေါ့နော်
။လွတ်မြောက်သွားတဲ့လေတစီးပေါ်ပါသွားတဲ့သူတွေကုန်းပေါ်မှာတိမ်းရှောင်ထိုက်ပြရမှာကြည်ွယ်မြက်ွယ်မရှိတဲ့နေရာမှာလည်းထပ်မံတိုက်ခိုက်ခံရတယ်လို့ခိုင်တုခကဆက်ပြောပါတယ်
။ဒီလိုမျိုးပေါ့မှာကြည်ွယ်မြက်ွယ်မရှိတဲ့နေရာမှာဒီတောင်းနေတဲ့ဒီမြန်မာစစ်တပ်တပ်ဖွဲ့ဝင်တွေကိုဒီမြန်မာ
ဒီကနေပြီးတော့တရားယဉ်နေတဲ့ဟိုလက်ပြီးတော့ဒီစက်တနတ်တွေနဲ့ပြည့်တဲ့တဲ့ကြောင့်မို့လို့အဲ့ဒီမှာလည်းနောက်ထပ်ဒီတဲ့တန်ရရတာရှိရကြ။ဟိုအဲ့ဒီမှာဒီလိုလုံးလုံးလေးပြည့်တဲ့ကျွန်တော်တို့ရဲ့တပ်ခွင့်ဝင်တွေလည်းနောက်ထပ်နေပြီးတော့တန်ရရတာတွေကြောက်ဆုံးတာရှိရ။လေချောင်းကနေပြေကမှုကြောင့်အေးဖွဲ့ဝင်တွေရောဖန်စီထိန်ထိန်ခံရတဲ့သူတွေကိုစစ်စစ်မင်းမြန်ပြီးတာမန်ရ ည်းပြောပါတယ်ရခိုင်လက်နက်ကန်အေးဖက်ကထုတ်ပြန်တဲ့အပေါ်မှာအနောက်ပိုင်းတန်းစစ်တပ်နဲ့ကျုပ်တမတော်ပြောခွရဘူမူကြီးဝင်းစိုးဦးကညင်းဆိုခဲ့တယ်လို့နေမြေရှင်းလင်းရေးလှုပ်ဆောင်မှုအတွင်းအသိသိန်းကတချို့ပြန်လည်လွတ်မြောက်လာပြီလို့ဆိုပါတယ်
အဲ့တော့သူတို့ကထုတ်ပြန်တာပေါ့ဗျကျွန်တော်တို့ကတော့ EU ဝက်လိုက်ကြတာအဲ့ဒါသူတို့ရဲ့ထုတ်ပြန်တဲ့ကွာဖက်ဆန်တွေသုံးကျင်နေတော့ကျွန်တော်တို့အခုတော့နေမြေရှင်းလင်းလိုက်လုပ်နေတာဟိုသူတချို့တလီတော့ပြန်ပြီးတော့ကျွန်တော်ရတာတော့ရှိပါတော့ပြန်ရလာတာပေါ့သူလည်းဆက်ပြီးလာတာပေါ့သူလည်းကျွန်တော်တို့ဒီရက်နေအောင်ပြန်လာကြတာပေါ့ဒီတော့ကတော့ပြောနိုင်တယ်သာသနာ့မပြီးသေးတဲ့အတွက်ကြောင့်အဲတချို့တော့ပြန်ရပြီပြင်နေပြန်လာတော့ဆက်ပြီးတော့မှကျွန်တော်လည်းရှင်းနေတယ်
မနေ့ကရတိတောင်မြို့နယ်မေယူမြေကျောင်းတွင်ရွှေနေတိအမြန်ရေရင်ပေါ်မှာဖမ်းဆီးခေါ်ဆောင်သွားတဲ့လူပေါင်း58ဦးကျော်မှာတပ်မတော်ရာ14ဦးရဲတပ်ဖွဲ့ဝင်29ဦးအကျဉ်းဦးစီးဌာနကဝန်ထမ်းတို့နဲ့အယတ္တာ73ဦးတို့ပါဝင်ကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုကူကားပြီးတော့ဒီကနေ့ထုတ်ကျေးမုံတရင်စာမှာတရင်ဖော်ပြထားပါတယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွေရဘူမူကြီးဝင်းစောဦးကအေဘက်ကဖမ်းဆီးသွားတဲ့ဖွဲ့တွေဟာစစ်စင်ရေးသွားသူမဟုတ်ဘူးလို့ဆိုပါတယ်
အစစ်စေးတာဝန်ထမ်းဆောင်မှုတွေဟလာလာတဲ့ဖွဲ့တွေမဟုတ်ဘူး။တော်ကြီးတပ်ဖွဲ့ဝင်တွေကသူ့အကူနေရဌာနအတိအကျကိုဖန်ပြန်သွားတဲ့ဖွဲ့တွေပါတယ်။အစိုးရရောလုံငန်းဒိဋ္ဌိတွေတွလုပ်ပြီးတော့မှပြန်လာတဲ့ဖွဲ့တွေပါတယ်။ရဲတပ်ဖွဲ့ဆိုလို့ရှိရင်တနည်းအားနဲ့တနည်းအားပြောင်းချပြီးတော့မှတာဝန်ထမ်းဆောင်တဲ့တပ်ပြောင်းဟလာရဲတပ်ဖွဲ့ဝင်တွေတချို့ပါတယ်။ပြီးရင်အစိုးရဝန်ထမ်းအရသားတွေလည်းပါတယ်။
ဒီကနေ့မှလည်းမြန်မာစစ်တပ်ကနေရေဘုတ်ကြောက်တန်းကျေးရွာနဲ့အနီးဝန်းကျင်တွေမှာရဟယင်နဲ့ပြေခတ်မှုတွေပြုလုပ်နေစေလို့ဒေသခံတွေကပြောပါတယ်။ဒီနေ့ညနေပိုင်းပြေကမှုတွင်ရေဘုတ်ကြီးရွာသားတို့ထိခိုက်တန်ရာရရှိသွားတယ်လို့ရေဘုတ်ရွာသားတို့ကပြောပါတယ
်မြန်မာစစ်တပ်ကဆွလီနဲ့ဒုံးကျင်တွေလေသူတို့အခုကယောက်ျားလေးနဲ့ရောကဒီဘောကချေးချောင်းနေတဲ့ကွာချေးချောင်းသားလေးနဲ့ရောကပေါင်ဖောက်တော့ကအခုထိသွားတာနောက်တစ်ယောက်မှလက်မထောက်သွားတ
ယ်ဣတိတာမြို့နယ်ရေဘုတ်ကြောက်တန်းသီးဆွဲရေမြက်ကြီးရွာဘက်မှာရဟယင်နဲ့ပြင်လက်နက်ကြီးတွေနဲ့ပြေကမှုတွေရှိနေတာကြောင့်လူမှုကူညီရေးတင်းတွေကနေလာရောက်ကူညီနိုင်ခြင်းမရှိတဲ့အတွက်လူနာအတွက်စိုးရိမ်နေရတယ်လို့သူကဆိုပါတယ်ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စစ်ရေးသိမ်းမှတ်မှုအတွင်းမှာမြန်မာစစ်တပ်ကရောအေအဖွဲ့ကပါအဖွဲ့နဲ့ဆက်ဆက်တဲ့သူဆိုပြီးမတင်ကားတဲ့လူတွေကိုဖမ်းဆီးရေးယူမှုတွေတစ်နေ့ထက်တစ်နေ့ပိုများလာနေပါတယ်ခင်ဗျာ
နိုင်ငံအိမ်ပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးကြပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမယုံကြည်နိုင်လောက်အောင်လူမျိုးပေါင်းစုံနေထိုင်ကြပါတယ်ကမ္ဘာတလွှာကလူတွေနေထိုင်အလုပ်လုပ်ကင်နေကြတဲ့နယူးယောက်မှာလူမျိုးရေးခွဲခြားမှုပြဿနာမရှိဘူးလို့တော့မပြောနိုင်ပါဘူးဒါကြောင့်လဲတရားမဝင်နိုင်ငံခြားသားဆိုပြီးမုန်းတိမ်မှုအခြေခံတဲ့အုံပြုခေါ်ဝေါ်သူတွေကိုကြီးလေးတဲ့ဒဏ်ငွေတက်နိုင်တဲ့ဥပဒေတရက်ကိုနယူးယောက်လူ့အခွင့်အရေးကော်မရှင်ကထောက်ခံထားပါတယ် VOA သတင်းတောက်နီနာဘစ်နီဘာရဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလူတဦးတယောက်ကိုတရားမဝင်နိုင်ငံခြားသား illegal alien လို့ချိုးနှိမ်ပြီးခေါ်ဝေါ်တာဒါမှမဟုတ်လဲအကောက်ခွန်နဲ့လွေမှုကြီးချက်ရေးကိုတိုင်ကြားဖို့ချင်းချောက်မယ်ဆိုရင်တော့အခုအချိန်မှာဒေါ်လာ2သိန်းခွဲထိငွေတန်ချမှတ်ခရရနိုင်ပါတယ်။နယူးယောက်လူ့ခွင့်ရေးကော်မရှင်ရဲ့စီရင်ထုံးသစ်လက်ကမ်းစာဆောင်တစ်ခုထဲမှာတော့မွတ်စလင်ခေါင်းမိကျုံဝတ်ထားတဲ့ကျောင်းသားအပေါ်အနိုင်ကျင့်ပိုကြတာမျိုးကိုကျောင်းအုပ်ချုပ်ရေးကလစ်လျူရှုတာမျိုးနောက်ဈေးဝယ်တွေကိုအင်္ဂလိပ်လိုပြောဒါမှမဟုတ်လဲဒီနိုင်ငံမှာမနေနဲ့လို့မချေမငံပြောတဲ့ဝန်ထမ်းစရာတွေကိုဥပမာပေးထားပါတယ်။ရွှေပြောင်းချေချသူတွေရဲ့မြို့မှာလာပြီးမုန်းတီးမှုတွေဖြက်ဝေဖို့စ조사ရင်တော့အကျိုးဆက်တွေရင်ဆိုင်ရမယ်လို့နယူးယောက်မြို့တော်ဝန်ဘီလ်ဒီဘလက်စီယိုကလည်းတွစ်တက်မှာရေးသားပါတယ်။ရွှေပြောင်းချေချသူတွေနဲ့မိသားစုတွေကိုပံ့ပိုးပေးရတဲ့လေနယူးယောက်မြို့ကနောက်ထပ်ရန်ပုံငွေထပ်ပြီးချထားပေးမှာပါ။ရွှေပြောင်းအခြေချသူတွေကိုအခမဲ့ဥပဒေရေးရာကူညီပေးမဲ့ New York Immigrant Family Unity Project အတွက်ဒေါ်လာ16တန်းကျော်ချထားပေးမှာဖြစ်ပါတယ်။ New York မြို့တော်ကောင်စီဥက္ကဋ္ဌကူရီဂျွန်ဆန်ကအခုလိုပြောပါတယ်
In the largest city in the United States of America, in a city with 36%
American Bianzu twin ga myo ji a ni ne di ma ni thai na lu bang 6.63 ye 36 ya khan nong ga America ma mwe phwa gas bi ma hout par bu. Tin ro ngwe ji mat ti pe de a season ha so yin ဘဝတော်ကမျိုးကြီးတွေအနေနဲ့လူမျိုးရေးခွဲခြားလူမျိုးကြားမုန်တိမှုနဲ့ရွှေပြောင်းအခြေချမှုဆန့်ကျင်တဲ့မမျှတတဲ့ဌာနကိုဘယ်လိုတွန်းလှန်ရမလဲဆိုတဲ့စံနမူနာဖြစ်ဖို့မျှော်လင့်ပါတယ
်။အခုမူဝါဒအစ်စ်ကိုလူတိုင်းသဘောတူတာတော့မဟုတ်ပါဘူး။နယူးယောက်ပြည်နယ်ကိုစဖစ်တက်ပါတီဥက္ကဋ္ဌဂျရက်ကက်ဆာကတော့အခုဥပဒေအစ်စ်ကတရားရုံးမှာအဆုံးသတ်သွားမဲ့ပုံပါလို့ပြောပါတယ်။
It's like a new chapter in the book 1984. It's a government overreach.
ဒီဥပဒေဟာဆိုရင်1984စာအုပ်တွေကအခန်းအစ်တစ်ခန်းနဲ့တူပါတယ်။အစိုးရရဲ့မနိုင်မနှင်းနဲ့အလွန်ကျွံလောက်ရပါ။ဒီဥပဒေဟာဆိုရင်နယူးယောက်ပြည်နယ်အစိုးရအနေနဲ့လူတွေရဲ့စိတ်ကိုထိုးဖောက်သိမြင်နိုင်တယ်ဆိုတဲ့သဘောတက်ရောက်နေပါတယ်။လုံးဝကြောင်းကျိုးစီလျော်မှုမရှိဘူးလို့ကျွန်တော်ကယူဆပါတယ်။တရားရုံးကတရားစွဲဖို့ဆုံးဖြတ်ပြီးတိုင်ကြားမယ်ဆိုရင်တော့ဒီဥပဒေကတရားရုံးကြားနာမှုမှာအောင်မြင်မယ်လို့မထင်ပါဘူး။
နယူးယောက်မှာနေထိုင်ကြသူတွေကြားမှာလဲဒီဥပဒေအပေါ်အမြင်အမျိုးမျိုးရှိနေပါတယ
်။ We have the First Amendment here. We can say what we want.
အခြေခံဥပဒေပထမပြင်ဆင်ချက်ရှိပါတယ်။လွတ်လပ်စွာပြောဆိုနိုင်ပါတယ်။ဒီအချက်ကိုပြစ်ပယ်လို့မရနိုင်ပါဘူးလို့နယူးယောက်မှာနေသူတဦးပြောသွားတာဖြစ်ပြီးအမျိုးသမီးတဦးကလည်းအခုလိုပြောပါတယ
်။ It shouldn't be used in a discriminatory way.
ခွဲခြားဆက်ဆံလိုတဲ့သဘောနဲ့ပြောဆိုသုံးနှုန်းတာမျိုးမလုပ်တင်ပါဘူး။ဒါကြောင့်လူမျိုးရေးမခွဲခြားစေဖို့အတွက်လူတွေကိုပညာပေးတဲ့အနေနဲ့အခုလိုဒဏ်ကျင်းတွေတတ်မှတ်တယ်ဆိုရင်တော့ကောင်းပါရဲ့
။တရားမဝင်တိုင်းတစ်ပါးသား illegal alien ဆိုတဲ့အသုံးနှုန်းကတော့အမေရိကန်ပြည်တော်စုမှာတရားမဝင်နေထိုင်နေတဲ့နိုင်ငံရဲ့ချားမှာမွေးဖွားသူအလုံးကိုရည်ဝဲပြီးအမိမြေလုံခြုံရေးဝန်ကြီးဌာနကသုံးနှုန်းနေတဲ့အသုံးနှုန်းဖြစ်ပါလေရှင်။
မတင်ကြီးတိုက်ပြပြသွားတာပါရှင်အခုအီဂျစ်နိုင်ငံဘက်ကရှေးဟောင်းသုတေသနဒူဖော်တွေ့ရှိမှုအစ်တစ်ခုအကြောင်းကိုပြပြပေးပါရစေအီဂျစ်နိုင်ငံမှာမမ်မီရုပ်လောင်းတွေပါတဲ့တစ်သားခေါင်တလာအလုံး30ကိုတောင်ပိုင်းလူစာမြို့အနောက်ဖက်ကန်ကရှေးဟောင်းတင်ချိုင်တစ်ခုမှာတွေ့ခဲ့ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း3000ကျော်ကအမှုပညာလက်ရာတွေနဲ့ချေမှုန်းထားတဲ့ဒီခေါင်တွေကိုမပြတ်မစီတစုတစည်းတည်းတွေ့ရှိခဲ့တာဟာရာစုနှစ်တစ်ခုကျော်အတွင်းအကြီးမားဆုံးတွေ့ရှိချက်တစ်ခုလည်းဖြစ်ပါတယ် writer သတင်းကိုအခြေခံပြီးဒေါက်ခင်မျိုးသက်ကအပြည့်အစုံပြောပြမှာပါရှင
်အီဂျစ်ရှေးဟောင်းသုတေသနပညာရှင်တွေဟာအီဂျစ်နိုင်ငံတောင်ပိုင်းကလက်ဆက်မျိုးရဲ့အနောက်ဘက်ကမ်းမှာရှိတဲ့ရှေဟောင်း El Asif တင်းကျိုင်းမှာရှေးအောင်ဆုံးနဲ့ရုပ်ပုံတွေထည့်ထားတဲ့တစ်သားအခေါင်တလအလုံး30ကိုတနေရာနဲ့တစုတည်းတွေ့ခဲ့ကြတာဖြစ်ပါတယ်။ဒီအခေါင်တလတွေဟာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေအတွက်ဖြစ်ပြီးရှေးအောင်ဆုံးထည့်ထားတဲ့စမ်းကျယ်လှပတဲ့ပုံတွေရေးထားတဲ့ဒီအခေါင်တွေထဲမှာတော့မမ်မီရုပ်ကျွန်းတွေပါရှိနေတာပါ။ဒီမမ်မီရုပ်ကျွန်းတွေရဲ့အခြေအနေကလည်းရုပ်ရင်းပစ္စည်းမှုမရှိသေးပဲကောင်းမွန်နေတယ်လို့အယောင်သွေးမပြတ်ရေးထွန်းထားတဲ့စာတွေကိုပါပြပြဆုံဆုံတွေ့ရတာပါ။သုတေသနအဖွဲ့ခေါင်းဆောင်အီဂျစ်ရှေးဟောင်းသုတေသနကောင်စီအထွေထွေတွင်မှုမော့စတာဖာဝါဇီရီကတော့ဒီအခေါင်တလားတွေရဲ့တက်တန်းကိုတွက်ကြည့်တဲ့အခါမှာ BC 10ရာစုနှစ်ဖာရိုမင်းဆက်22ဆက်မြောက်လက်ထက်ကဖြစ်ကြောင်းတွေ့ရတယ်လို့အောက်တိုဘာ19ရက်လုတ်ဆာကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
كبيرة يعني حاجة مستخبية يعني حاجة قصدها المصر القديم انه يخبيها
ဒီလိုလျုပ်ဝတ်ထားတဲ့ဇလံကဘာလဲဆိုတော့မေးစရာဖြစ်လာပါတယ်လျုပ်ဝတ်ထားတဲ့ဆိုကြတဲ့ကတခုခုကိုဖုံးကွယ်ဖို့ပဲဒီလိုလုပ်ဖို့လူတွေလူရှေးအီဂျစ်တွေကဆုံးဖြတ်ခဲ့ကြတာပါဒါပေမဲ့ဘယ်သူကဆုံးဖြတ်တာလဲဖြစ်နိုင်တာကတော့မင်းဆက်20 30မြောက်အချိန်ကဂူဖောက်တဲ့တကူတွေတောင်းကျမ်းနေတဲ့အချိန်ဆိုတော့ဥဆောင်စီရတော်ကဒီအကောင့်တွေကိုတနေရာတည်းစုထားဖို့လုပ်တာဖြစ်နိုင်ပါတယ်ဒါတွေကိုကြောက်တကားလို့ကျွန်တော်တို့ခေါ်ကြတဲ့အထဲမှာတင်ထားတာပါအဲ့ဒီအချိန်ကဘာသာတလေးဆိုင်ရာပုဂ္ဂိုလ်တွေအတွက်အဆင့်အတန်းကတာမန်ထက်နေတာကြောင့်ခေါင်းတလောက်အကြီးတွေနဲ့ထားခွင့်ရှိမှာမဟုတ်ပါဘူ
းလွန်ခဲ့တဲ့နှစ်ပေါင်း3000ကျော်ကဆေးချေတတ်ထားတဲ့အကောင့်တွေကမမ်မီရုပ်ကျွန်းတွေဟာအမျိုးသားနဲ့အမျိုးသမီးဘာသာတလေးဆိုင်ရာပုဂ္ဂိုလ်တွေနဲ့ကလေးငယ်တွေဖြစ်ကြောင်းမစတာဖာကပြောပါတယ်နှစ်ပေါင်း3000ကျော်လာခဲ့ပေမဲ့ဒီအကောင့်တလား30စလုံးဟာမပြတ်မစီအကောင့်ပကတိအတိုင်းကြီးပါရှိနေတယ်လို့အီဂျစ်ရှေးဟောင်းသုတေသနဆိုင်ရာဝန်ကြီးခါလစ်အယ်အီနန်နီကပြောပါတယ
် Now we have El Asif cachet with the 30 coffin except
ဒီ El Asif တင်ကြိုင်းမှာတွေ့ရတဲ့အကောင့်30စလုံးဟာအယောင်နဲ့နဲ့မိန်နေတာချိတ်ပြဲနေတာကလည်းလို့အားလုံးဟာကောင်းကောင်းမွန်မွန်နဲ့မပြတ်မစီပဲရှိနေပါတယ်ဒီအကောင့်တလားတွေကိုကျွန်တော်တို့အီဂျစ်ပြတိုက်ကြီးမှာရွှေထားပါမယ်2020နှစ်ကုန်မှာအီဂျစ်ပြတိုက်ကြီးကိုဖွဲ့မှမို့ပြတိုက်ကိုလာသူတွေဒီအံအားတင့်စရာဒီရှေးဟောင်းပစ္စည်းတစ်ကိုတွေ့ရမှာပါ
အစ်စ်ဖွဲ့မဲ့အီဂျစ်ပြတိုက်ကြီးဟာဂီဇာပိရမစ်တွေနားမှာရှိပါတယ်အ အခုတွေ့ရှိချက်ဟာတိတ်ကိုအရေးပါတယ်လို့အီဂျစ်ရှေးဟောင်းသုတေသနပညာရှင်ဇဟီဟဝါစ်ကပြောပါတယ
် This will enrich our knowledge as Egyptologists about the belief of the afterlife
အခုတွေ့ရှိချက်ကရှေးအီဂျစ်သမိုင်းလေ့လာသူတွေအတွက်ပညာတိုးစေမှာဖြစ်ပါတယ်အီဂျစ်တွေရဲ့နောင်ဘဝနဲ့ပတ်သက်တဲ့ယုံကြည်မှုတွေအကြောင်းနောက်ပြီးတော့ဒီလှပတဲ့ရုပ်ပုံတွေကရှုခင်းတွေအယောင်အသွေးတွေဘာသာရေးမြင်ကွင်းတွေကိုဖန်တီးတဲ့အလုံယုံတွေအကြောင်းဒါအပြင်ဘရင်ဖြစ်စေဘုန်းကြီးဖြစ်စေတာမန်လူဖြစ်စေလူတိုင်းအတွက်တည်ဆုံးမှုကိုဘယ်လိုမှတ်တမ်းတင်လဲဆိုတာတွေကိုသိလာနိုင်တာမို့ဒီတွေ့ရှိချက်ဟာတိတ်ကိုအရေးပါတယ်လို့ကျွန်တော်ယုံကြည်ပါတယ
်ဒီအကောင့်တရားတွေတွေ့ရှိရရှေးသင်္ချန်ရဲ့အဝင်အဝမှာတော့ LSSF မြင့်မြတ်သူများရဲ့ဂူများဆိုတဲ့ဆိုင်းဘုတ်ကိုတွေ့နိုင်ပါတယ်အီဂျစ်နိုင်ငံမှာ2011ခုနှစ်အာနာရှင်ဟော့စနီမူဘာရက်ကိုဖျောက်ချနိုင်ခဲ့တဲ့လူလူအုံကြွမှုနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ကြီးသွားလုပ်ငန်းကိုအကြီးအကျယ်ထိခိုက်နေတာဖြစ်ပြီးအခုနောက်ထပ်တွေ့ရှိချက်အစ်တွေကခီးသွားတွေကိုဆွဲဆောင်နိုင်မယ်လို့မျှော်လင့်နေကြတာပ
ါတခင်မြတ်သက်ပြောပြသွားတာပါရှင် VOE ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ကျမတို့ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တယ်နားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ကြရတယ်ဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရင်တော့ VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်သလိုဖုန်းနံပါတ် 1-239-382-9554 ကိုပဲဖြစ်ဖြစ် fax နံပါတ် 1-239-382-9552 ကိုပဲဖြစ်ဖြစ်ဆက်သွယ်နိုင်ပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။လိုင်းလိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလိုက်မီတာ190 kHz 1595တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်။ ICE အစိုးရအဖွဲ့ရဲ့လှုပ်ရှားမှုတွေကိုနောက်ကွယ်ကနေအဓိကကြိုးကန်လှုပ်ရှားနေတဲ့ခေါင်းဆောင်အဘူဘကာအယ်ဘဒါဒီဟာစီးရီးယားနိုင်ငံတွင်းကအမေရိကန်စီးနေတိုက်ခိုက်မှုတွင်မှသေဆုံးသွားတယ်လို့မှတ်ယူကြောင်းအမေရိကန်သတင်းတွေကဖော်ပြနေကြပါတယ်။ ICE ခေါင်းဆောင်အဘူဘကာသေဆုံးသွားတဲ့ပတ်သက်ပြီးသမရအင်ဗျူတော်ဘက်ကတော့အတိမပြုသေးပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီကနေ့မှအရေးကြီးတဲ့ကြေညာချက်တစ်ရပ်ကိုထုတ်ပြန်သွားမယ်ဆိုပြီးတော့မနေ့ညက Twitter ကနေပြောထားပါတယ်သမ္မတထရမ့်ဟာဒီကနေ့မနေ့ဒီဝါရှင်တန်ဒေသစံတော်ချိန် 9:00 မှာဒီကြေညာချက်ကိုထုတ်ပြန်သွားမယ်ဆိုပြီးတော့အင်ဗျူတော်ဘက်ကပြောဆိုထားပါတယ်သမ္မတထရမ့်ကိုအရေးကြီးယူဖို့စုံစမ်းစစ်ဆေးဖို့အခုတနင်္လာနေ့ဒီအောက်လတော်ကျမ်းစာစစ်ဆေးမှုမှာလာရောက်သက်သေခံမှုရှိတဲ့အင်မီရောအကြံပေးဟောင်းတဦးကဖက်ဒရယ်တရားရုံးကနေညွန်ကြားချက်တောင်းခံနေပါတယ်ဒီအောက်လတော်ဆင့်ခေါ်မှုအတိုင်းလာရောက်ထွက်ဆိုရမလားဒါမှမဟုတ်အောက်လတော်စုံစမ်းမှုတွေကိုပူပေါင်းဆောင်ရွက်ခြင်းမလုပ်ဖို့သမ္မတထရမ့်ရဲ့ညွန်ကြားချက်အတိုင်းလှုပ်ဆောင်ရမလားဆိုပြီးတော့အခုလိုတောင်းခံခဲ့တာဖြစ်ပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာရှိနေတဲ့ဒီ YPG ကစီးရီးစစ်အဖွဲ့အနေနဲ့တမတ်ထားတဲ့အချိန်တွင်းမှာအဲ့နေရာကနေမထွက်ခွာဘူးဆိုရင်တူရကီစစ်တပ်အနေနဲ့ဒီနယ်စပ်မှာရှိတဲ့ကျန်းဖတ်သမားတွေကိုရှင်းထုတ်သွားမှာဖြစ်တယ်ဆိုပြီးတော့တူရကီသမ္မတရေဂျက်တိုင်အာဒိုဝန်ကသတိပေးလိုက်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံဆက်ဆံရေးကတိုးတက်ကောင်းမွန်မှုမရှိဘဲနိုင်ငံကြားရန်လိုတဲ့ဆက်ဆံရေးကနေအပြန်အလှန်ပြစ်ခတ်မှုတွေအချိန်မီဖြစ်လာနိုင်တယ်ဆိုပြီးတော့မြောက်ကိုရီးယားအစိုးရအကြီးတန်းတာဝန်ရှိသူတယောက်ကဒီနေ့မှာသတိပေးလိုက်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လို့ရေးမှုကမတ်မြသစင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဂျိုနာကမင်းဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ News Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ည9:00နာရီကျရင်ပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.
Thank you.